စက်တင်ဘာလ18ရက်နေ့ဟာ1928ခုနှစ်ကတနင်္ဂနွေအတိုင်းအတာနဲ့ဒီမိုကရေစီရဲ့အတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့လူလူလှရှာမှုကြီးကိုမြန်မာစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းခဲ့တဲ့နေပါလည်းနေဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့30တနင်္ဂနွေမှာဒီလူလူလှရှာမှုကြီးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေအတွေ့အကြုံသင်ခန်းစာယူတင်တာတွေနဲ့သူ ုံနိုင်ငံရေးပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တဲ့လူထုလှုပ်ရှားမှုကြီးဖြစ်ပါတယ်။1988ခုနှစ်အောက်တိုဘာလ10ရက်နေ့မှာစတင်ခဲ့တဲ့အဲ့ဒီလူထုလှုပ်ရှားမှုကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းခဲ့တာဒီကနေ့စက်တင်ဘာလ18ရက်နေ့မှာ32နှစ်တင်းတင်းပြည့်ခဲ့ပါပြီ။လူထုရဲ့အကြမ်းမဖက်တဲ့ဆန္ဒပြတောင်းဆိုမှုတွေနဲ့တမ်းပြည်ကို26နှစ်ကြာအုပ်ချုပ်လာခဲ့တဲ့တပါတီအာဏာရှင်စနစ်ကိုအဲ့ဒီအချိန်ကဖျောက်ချပြီးဒီမိုကရေစီအစိုးရတစ်ခုနဲ့အစားထိုးအုပ်ချုပ်နိုင်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တက်ကြွတဲ့လူငယ်တအူးအနေနဲ့အဲ့ဒီအချိန်ကမကျေနပ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့ပြီးလက်ရှိမှာညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုအောင်မျိုးမင်းကပြောပါတယ
်ကျွန်တော်တို့အဲ့တုန်းကတော့လူငယ်စိတ်ထားနဲ့ပေါ့နော်ဒီအာဏာသိမ်းမှုကိုကျွန်တော်တို့လုံးဝတည်ငြိမ်မခံနိုင်ဘူးအဲ့တော့ကိုရှိမှပထမဦးဆုံးရေရဆက်ဆက်တွေးချောင်းစီးစင်းတက်ဖြတ်တာမြင်ရတဲ့အခါမှာစိတ်သက်တည်ကတော်တော်ကြီးကိုကျွန်တော်တို့ပြင်းထန်နေတာဖြစ်တယ်အဲ့တုန်းကတော့ကျွန်တော်တို့ကဘာလဲဆိုတော့မုန်းတိမှုကိုအခြေခံတာမုန်းတိမှုကိုအခြေခံပြီးတော့ဒီစစ်အာဏာရှင်အစိုးရကိုတိုက်ထုတ်မယ်ဆိုတဲ့စိတ်သက်ဒါပေမဲ့32နှစ်ပြန်ပြီးတော့စဉ်းစားတဲ့အခါမှာကျွန်တော်တို့ဗာမြင်လာလဲဆိုတော့ဒီအစိုးရပြောင်းရဲတစ်ခုယုံနဲ့ကျွန်တော်တို့ဘယ်လို့မှဒီမိုကရေစီမသွားနိုင်ဘူးအစိုးရစနစ်တွေလည်းပြောင်းမှုလိုအပ်တယ်လို့ပြည်သူလူထုကလည်းဒီအာဏာရှင်စနစ်ကိုလုံးဝလက်မခံမင်းနဲ့စိတ်သက်တည်ရှိဖို့လိုအပ်တယ်ဆိုတာပုံပြီးတော့မြင်လာတယ
်ရှင်းလင်းလုံးလူထုလှုပ်ရှားမှုကြီးအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ရဟန်းရှင်လူအသက်ပေါင်းများစွာပေးဆက်ခဲ့ကြတာကြောင့်မြန်မာနိုင်ငံမှာလက်ရှိအခြေအနေရောက်အောင်ပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နိုင်မှုဖြစ်လာတယ်ဆိုတာမျိုးစစ်တလူငယ်တွေသိဖို့လိုအပ်ကြောင်းရှင်းလင်းလုံးရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့ Federal Democratic အင်အားစုကကိုမြအေးကလည်းပြောပါတယ
်ရှင်းသက်ရှိလူလူရေးတော်ပုံကြီးဒုံးလို့ဖြစ်လိုက်ပြီးတော့မှဒီချက်ချင်းဟိုမီးကိုရေနဲ့တက်လိုက်လို့ပြီးသွားတဲ့ကိစ္စမျိုးမဟုတ်ဘူးလေကျွန်တော်မြင်တာလေရှင်းသက်ရှိလူလူရေးတော်ပုံကြီးမှာပေဒီယာလမ်းမပေါ့ကတ္တရာလမ်းမပေါ်မှာဆွန့်လွတ်သွားတဲ့ကျောင်းသူကျောင်းသားတွေတွေးတယ်ရဟန်းရှင်လူတန်းကပြည်သူရဲ့တွေးတွေများစွာရှိတယ်ဗျနောက်တစ်ချက်ကဘာလဲဆိုတော့တော်တဲ့တောင်နဲ့ရောက်ပြီးဘွားပြက်သွားတဲ့လူတွေတိုက်ပွဲမှာကြတဲ့လူတွေများစွာရှိတယ်ထောင်တွေနေရာလေးပဲကြားရဲရောက်ပြီးတော့မှဘွားပြက်တဲ့မိသားစုတွေတကွဲတကြားဖြစ်သွားတဲ့မိသားစုတွေအများကြီးရှိတယ်တနိုင်ငံလုံးမှာဖြစ်တာဒါအဲ့တော့အဲ့ဒီလိုမျိုးပေးဆက်ခဲ့တဲ့ကြီးကျယ်တဲ့ဗျမြမနိုင်ငံရေးတမိုင်းမှာအလွန်ကိုကြီးကျယ်တဲ့ရှင်းလေးလုံးအရေးတော်ပုံကြီးရဲ့တမိုင်းဖြတ်တန်းမှုကိုတော့အောက်လူတွေကတိဖို့လူတွေ
ခဏအချိန်ထိအဲ့ဒီလူတွေအတွက်ဥပဒေနဲ့ကန့်ညီတဲ့လှုပ်ဆောင်မှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ညီမချင်းမြန်မာရဲ့ဒါရိုက်တာကိုအောင်မျိုးမင်းကပြောပါတယ
်အခုချိန်ထိကျွန်တော်တို့ခြေလေးလုံးနဲ့ဒီစက်တင်ဘာအာဏာသိမ်းတဲ့ချိန်မှာတေဆုံးလူတွေအတွက် justice ဆိုရဲခေါ်တဲ့ဒီတရားဥပဒေကိုကျွန်တော်မဖော်ဆောင်နိုင်ခဲ့သေးဘူးအဲ့တော့ဖြစ်ခဲ့တဲ့အဖြစ်ပြမှန်ကပါရီလဲဘလောက်တေဆုံးခဲ့လဲသူရဲ့ထိခိုက်နေတာမှုကိုနောက်ထပ်တက်လာတဲ့ဒီမိုကရေစီဆိုရကဘလောက်ထိအတိအမှတ်ပြုပြီးတော့ပြန်လဲပေးဆက်မှုတွေရှိမလဲအဲ့ဒါကျွန်တော်မလုပ်နိုင်ခဲ့ဘူးရှင်းရှင်းပြောမယ်ဗျာဒီ88မှာလမ်းပေါ်မှာတည်ဆုံးခဲ့တဲ့လူဘလောက်ထိလဲဆိုစီးရင်တော့မှကျွန်တော်မထွက်လာသေးဘူ
းလက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာလဲရှင်းလင်းလုံးရေတော်ပုံကြီးကမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတစ်ခုဖြစ်တာနဲ့အညီရှင်းလင်းလုံးနဲ့ဆိုင်တဲ့တမိုင်းအစ်စ်အမန်တွေပေါ်ပေါက်လာရေးအပါအဝင်နောက်မျိုးဆက်တဲ့လူငယ်တွေရှင်းလင်းလုံးအတွင်းပေးဆက်ခဲ့ကြတာတွေကိုပြန်ပြောင်းအမှတ်ရစေနိုင်မဲ့ပြတဲ့အထိမ့်မှတ်တွေကိုဥဆောင်လုပ်ပေးဖို့လိုအပ်တယ်လို့ Federal Democratic အင်အားစုကကိုမြအေးကပြောပါတယ
်အမျိုးသားဒီမိုကရေစီဘက်ကလည်းခြေလေးလုံးကြီးကမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတရားဖြစ်တယ်လို့ခြေလေးလုံးကလည်းလူထုရေတော်ဘုံကြီးမှာပါဝင်ခဲ့တဲ့လူတွေလည်းဖြစ်ပါတယ်ကျွန်တော်မြင်တာလေအဲ့တော့ခြေလေးလုံးတမိုင်းဆိုတာကတုံးစုတစ်ဖွဲ့တစ်စည်းပိုင်မဟုတ်ဘူးလေမြန်မာနိုင်ငံတနိုင်ငံတရားလုံးဖြစ်လာခဲ့တဲ့ကိစ္စဆိုတော့ဒီတမိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့ကအထွတ်မြတ်ထားမယ်။ချီလီလုံးအရေးတော်ပုံကြီးဆိုင်ရာတမိုင်းကိုလည်းမှန်မှန်ကန်ကန်ညံ့ညံ့တာတာပြည့်စုံဖို့လည်းအစိုးရဦးဆောင်တယ်လို့ကျွန်တော်မြင်တယ
်။အစောပိုင်းကာလတွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့စက်တင်ဘာ18ရက်နေ့မှာပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေကကန့်ကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပေမဲ့လည်းအခုနောက်ပိုင်းချီလီလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့သူတွေရောနောက်ပိုင်းဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်လာကြတဲ့မျိုးဆက်တဲ့လူငယ်တွေကပါစစ်တပ်ကအာဏာသိမ်းတဲ့နေ့ကိုကန့်ကွက်ဆန္ဒပြတာတွေအခမ်းအနားကျင်းပတာတွေပြုလုပ်လို့မရှိတော့တာကြောင့်ဒီကိစ္စဟာခဏခေတ်မျိုးဆက်တဲ့လူငယ်တို့ကြားမှာ တဖြည်းဖြည်းနဲ့မင်းမင်းပြောက်ွယ်စားပြူလာနေတာဖြစ်ပါတယ်ခင်ဗျာ။